ီကနေ့ရန်ကုန်မြို့လယ်နေရာ၃ခုမှာဘုံငါးလုံးပေါက်ကွဲခဲ့ပြီးစစ်ကောင်စီတပ်တွေကလမ်းကြီးပိတ်ပြီးတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။လမ်းသွားလမ်းလာတွေကိုလည်းခေါ်ယူစစ်ဆေးတာတွေပြုလုပ်နေပါတယ်။မင်းကြီးကလည်းစမ်းကြောင်းမြို့နယ်ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေမှုတွေပြုလုပ်ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်။
ဒီကနေ့ဩဂုတ်လ10ရက်နေ့နေ့လယ်ပိုင်းလောက်ကရန်ကုန်မြို့နယ်ကနေရာ3ခုမှာပေါက်ကွဲမှု5ချိန်ဖြစ်ခဲ့တာပါ။ပဇွန်နောင်မြို့နယ်ရဲစခန်းဗုဒ္ဓဘာသာကလျာဏယူဝအသင်းရုံးချုပ် YMBA နဲ့ရန်ကုန်စားတိုက်ကြီးအနီးဘိုးအောင်ကျော်ကမ်းနားဘလောက်ကရင်တိန်ရဲကင်းစခန်းနေမှာပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ်။ YMBA အသင်းရုံးချုပ်အဆောက်အဦကိုလက်လုံဘုံနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပြီးCCTV မှတ်တမ်းတွေအရာရှာဖွေဖမ်းဆီးအရေးယူသွားမယ်လို့ YMBA အသင်းကထုတ်ပြန်ပါတယ်။လမ်းတစ်ဖက်ခြမ်းကနေပြစ်ခတ်တိုက်ခိုက်တာဖြစ်ပြီးတော့ဘုံပေါက်ကွဲမှုကြောင့်အထိခိုက်တဆုံးတရာမရှိဘူးလို့သိရပါတယ်။2015ခုနှစ်နောက်ပိုင်း YMBA အသင်းရဲ့ဂုံလူဆောင်နာယကအဖြစ်နဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုခန့်ထားပြီးတဲ့နောက်မှာတော့ YMBA အသင်းဟာဝေဖန်မှုတွေနဲ့အတော်ရင်ဆိုင်ခဲ့ရပါတယ်။ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲဆန္ဒပြမှုတွေဖြစ်လာတဲ့အချိန်မှာ YMBA အသင်းအဆောက်အဦကိုစေးမုတ်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်။အဲဒီနောက်မှာတော့ YMBA မှာအချိန်အတော်ကြာတဲ့အထိလုံခြုံရေးအဆောက်အဦတွေထားခဲ့ရပါတယ်။ပဇွန်နောင်မြို့နယ်ဗိုလ်ချုပ်လမ်းနဲ့52လမ်းထောက်မှာရှိတဲ့ရဲစခန်းအနီးနဲ့ရန်ကုန်ကမ်းနားလမ်းရန်ကုန်စားရိုက်ကြီးအနီးတွေမှာလဲနေ့လယ်ပိုင်းတုန်းကဘုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်လူထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါတယ်။အဂုလာရှိရနေကပဇွန်နောင်ဈေးနီးပောက်ကွဲမှုဖြစ်ခဲ့တာမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးလမ်းသွားလမ်းလာတွေကိုခေါ်ယူစစ်ဆေးတာရက်ွက်တဲ့အထိဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်လို့အဲ့ဒီအနီးနားမှာနေထိုင်သူတချို့ကပြောပါတယ်။ဒီကနေ့တနေ့လုံးမှာတော့ရန်ကုန်မြို့ပေါ်ကလမ်းမတွေပေါ်မှာလုံခြုံရေးတွေကတင်းကျပ်စွာချထားပါတယ်။မနေ့ညပိုင်းတုန်းကလည်းစမ်းကြောင်းမြို့နယ်ကလမ်းတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပါတယ်။တိုက်ပေါ်တွေထိတက်ပြီးတော့အခန်းတွေကိုဝင်စစ်တာနဲ့လူငယ်တချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့စမ်းကြောင်းမြို့နယ်နေသူတူဦးကပြောပြပါတယ
်။ခါတိုင်းလိုပဲသူတို့တွေကလက်သက်ပြီးသွားနေတာပဲကားတွေ။ကျန်းပေါ်မှာနည်းနည်းဆက်ဆက်စိတ်ပြီးသွားနေတဲ့ပုံစံတော့ရှင်ရတာပေါ့နော်။ဒါပဲဆို။ဒီဘက်ကတော့ဒီတိုင်းပုံစံပဲ။မနေ့ကစမ်းကြောင်းရှိနေတာအဲ့လိုမျိုးကမ်းလေကြည့်ကြတော့အတန်ကြာတာပေါ့နော်။တက်ပြီးတော့တက်ပြီးတော့ဖြစ်တယ်တော်တော်ကြည့်တယ်။အဲဘလောက်လောက်16ရောက်ဆိုတာပဲ။မနေ့ကတော့ဟိုတနက်တန်လိုမျိုးတွေတော့ကြားလိုက်ရတယ်။ညပဲလေ။
မိုးမခလန်၊ကန္နမာလန်၊မကြီးကြီးလန်တွေအပါအဝင်လမ်းတချို့ကိုစစ်ကောင်စီတပ်သားတွေကတက်ရောက်ပြီးတော့တိုက်တေပေါ်ထိတက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့စမ်းကြောင်းမြို့နယ်နေသူတွေကပြောပြတာပါ။နိုင်ငံတော်ကမှဒီကနေ့မှလည်းဆီယနာရှင်စက်ကြီးလျှက်တိပြတပိတ်တွေအာဂါနီနဲ့အထိမ်းမဆီယနာရှင်စံကြီးဆန္ဒပြခဲ့ကြသလိုမန္တလေးကလေးဒဝဲဖားကဲမိုးညင်းတရချောင်းဘူးတလင်းရေဦးရွှေဘိုကြောက်စဲစားတဲ့နိုင်ငံတော်နေရာအနက်မှာလဲဆီယနာရှင်စံကြီးပြည်သူလူထုကခြိတက်ဆန္ဒပြနေကြစေဖြစ်ပါတယ်ရှင်။